မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးစတင်ရွာသား10ဦးတပ်ဖြတ်ခံရမှုမှာတပ်မတော်သားတချို့ပါဝင်ကြောင်းဝန်ခံပြောဆိုခဲ့ရာတရားဝင်စုမိုးရေးအတွက်တိုးတက်မှုကြီးလာတစ်ခုဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆာဆွကြီးကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းတင်ချေးရွာမှာဖြစ်ပွားခဲ့တဲ့တပ်ဖြတ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့စစ်တပ်ကပြောဆိုခဲ့ရာနိုင်ငံအတွက်ရှေ့ကိုခြေလှမ်းတဲ့လမ်းလမ်းလိုက်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံမှာအလဲပက်ရောက်နေတဲ့ဂျပန်နိုင်ငံချားရေးဝန်ကြီးတာရိုကိုနိုနဲ့ဒီကနေ့ဖူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါဒီလိုဖြစ်ရတဲ့ကိုစုံစမ်းဖော်ထုတ်ခြင်းအပြင်အလားတူဖြစ်ရမျိုးတွေကိုဟန်တားနိုင်မယ်လို့ယုံကြည်ကြောင်းလည်းနိုင်ငံချားရေးဝန်ကြီးလက်ဖြစ်တဲ့ဒေါ်ဆက်စုကြီးကပြောဆိုလိုက်ကြပါ